လက်ရှိဗန္ဒာနေရဲ့ဖြည့်စွက်ဘတ်ဂျက်မှာကာကွယ်ရေးဝန်ကြီးဌာနကတောင်းခံထားတဲ့အသုံးစရိတ်တွေကကျပ်တန်းပေါင်း2000ကျော်ဖြတ်တောက်ဖို့တင်ပြလာတာနဲ့ပတ်သက်လို့ကာကွယ်ရေးဝန်ကြီးဌာနဘက်ကဖြတ်တောက်ဖို့မသင့်တဲ့အကြောင်းခုခံခြေပါခဲ့တာကိုတင်ဆက်ပေးသွားပါမယ်။ကျွန်မမိခါပါလက်ရှိဗန္ဒာနှစ်ရဲ့ဖြည့်စွက်ဘတ်ဂျက်မှာကာကွယ်ရေးဝန်ကြီးဌာနကတောင်းခံထားတဲ့အသုံးစရိတ်တွေကကျပ်တန်းပေါင်း2000ကျော်ဖြတ်တောက်ဖို့အာဏာရပါတီရဲ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာမေဝင်းမြင့်ကလွှတ်တော်ကိုတင်ပြခဲ့တာပါ။ဒီပုံမှာကာကွယ်ရေးဝန်ကြီးဌာနပြည်အောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိန်ဝင်းကစစ်စင်ရေးအတွက်လိုအပ်ချက်အရာတောင်းခံတာဖြစ်တယ်လို့လွှတ်တော်ကိုရှင်းလင်းတင်ပြခဲ့ပါတယ်
။စစ်စင်ရေးနဲ့လူမျိုးရေးတာဝန်ထမ်းဆောင်နေကြသောတောင်းတော်သားများတွေလိုအပ်သည့်ဒေသန္တရဝေယူခြင်းများပြုလုပ်နိုင်ရန်ဝန်ထမ်းနေဆွတ်ဇီးရိတ်ဤ25ရာခိုင်နှုန်းကိုစစ်စီရေးအထူးနေရွက်ဇီးအဖြစ်တတ်မှတ်ပေးထားပြီးဖြစ်ပါသဖြင့်ကျပ်1200နှုန်းဖြင့်တိုးမြင့်ပေးရနိုင်ရန်တွဲအထက်ဖော်ပြပါငွေများလိုအပ်ခြင်းဖြစ်ပါれခွင့်ပြုချက်ရသည့်ရက်စွဲမှာဩဂုတ်လ22ရက်ဖြစ်သဖြင့်မူလခံမှန်းခြေငွေစင်းဘီးဤတွင်တောင်းခံရမမီတော့သည့်လျောက်ခြေဆွဲတောင်းခံငွေဖြင့်တင်ပြရခြင်းဖြစ်ပါတယ
်စစ်စင်ရဲ့အထူးစိတ်တောင်းခံချက်အပြင်တက်မြုပ်စီပင်တရားရေးအဖွဲ့လိုအပ်ငွေဓာတ်စီဆက်စီလိုအပ်ငွေပစ္စည်းရိတ်ခါပို့ဆောင်ရေးလိုအပ်ငွေတွေကိုတက်မလို့ဘက်ကတိုးမြင့်တောင်းခံခဲ့တာဖြစ်ပါတယ်တက်မလို့ရဟတ်ရင်တွေကိုစစ်စင်ရဲ့အတွက်သားမကစစ်စင်ရဲ့ဒေတာအရက်ဖတ်လိုအပ်ချက်တွေအတွက်ပါအထောက်ကူပြုပေးနေရတာရှိရဲလို့လဲဒုတိယဗိုလ်ချုပ်ကြီးစိန်ဝင်းကဖြည့်ဆွက်ဘတ်ဂျက်လိုငွေတင်ပြတောင်းခံရမှာထဲသွင်းရှင်းလင်းပြောဆိုသွားခဲ့ပါတယ်။တမရော်အနေနဲ့နိုင်ငံဗန်ဒါကိုဖြုံးတီးမှုမလုပ်တယ်လို့အိန္ဒိချင်းနိုင်ငံများနဲ့ရှင်းရင်တော့မှတမရော်အတုံးစရိတ်ဟာကွာခြားမှုရှိနေသေးတယ်လို့လည်းထောက်ပြသွားခဲ့ပါတယ်။တမရော်ရဲ့ဖြည့်စွက်ဘတ်ဂျက်ကိုဖြတ်တောက်ဖို့တင်ပြလာခဲ့သူဒေါက်တာမေဝင်းမြင့်ဟာလွှတ်တော်ရဲ့တည်ထောင်ဖွဲ့ထားတဲ့တမရော်ဘတ်ဂျက်စီစီရေးပူပေါင်းအဖွဲ့ဝင်တဦးလည်းဖြစ်ပါတယ
်။ယခုကမှာဓာတ်ရှိသေးကလည်းကြာစင်းနေပြီအတွက်ဓာတ်ရှိတောင်းခံသူတွေမှာတံပေါင်းတောင်းတတိချော့ချခွပြပါရန်အဆိုတင်လို့ရပါတယ်အမှုတံပို့ဆောင်ရေးကျန်ခွန်လက်အတွက်တောင်းခံထားသည်မှာမူလရာထားကျက်ထက်21,995တမ6,000ပိုမိုတောင်းခံထားသူတွေ့ရတဲ့အတွက်အထူပါအသုံးစိတ်ထမကျက်တံပေါင်းတောင်းတတိချော့ချခွပြပါကြောင်းအဆိုတင်လို့ရပါတယ
်ဖြတ်တောက်ဖို့တင်ပြလာခဲ့သူဒေါက်တာမေဝင်းမြင့်ကဘလို့ကြောင့်ဖြတ်တောက်တင်တယ်လဲဆိုတာနဲ့ပတ်သက်လို့လွှတ်တော်မှာအခုလိုတင်ပြသွားခဲ့တာဖြစ်ပါတယ်။အစအဦးထိမ့်တင်ရေးစိတ်တွေပညာရှင်ငှားရမ်းတာတွေညီယာသိစီရေးနဲ့ပတ်သက်တဲ့ကိစ္စရပ်တွေခရီးစဉ်နေရွက်စဉ်တက်မြုပ်စီရင်တာယာရေးအဖွဲ့အတွက်ဆိုပြီးတောင်းခံထားတာတွေကစက်တန်းပေါင်း2000ခွဲလောက်ကိုရှော့ချဖို့တင်ပြခဲ့တာဖြစ်ပါတယ်။နောက်ဆုံးမှာတော့လွှတ်တော်ဘတ်ဂျက်စီစီရေးကော်မတီနဲ့ကာကွယ်ရေးဝန်ကြီးဌာနတို့ညှိနှိုင်းမှုအရကာကွယ်ရေးဝန်ကြီးဌာနဘက်ကတင်ပြထားတဲ့ဘတ်ဂျက်တွေကတာမန်နဲ့ငွေလုံးငွေရင်းနှစ်ခုပေါင်းတောင်းခံမှုတွေကနေစက်တန်းပေါင်း1000ကျော်ကိုဖြတ်တောက်ကာခွင့်ပြုပေးခဲ့ပါတယ်။တက်ပိုင်းဆိုင်ရာဘတ်ဂျက်သုံးဆွဲမှုနဲ့ပတ်သက်လို့လွှတ်တော်မှာအသေးစိတ်စစ်စစ်နိုင်တာမရှိဘူးလို့လွှတ်တော်ကိုယ်စားလှယ်တွေဘက်ကထောက်ပြမှုတွေရှိနေပါတယ်။တက်ပိုင်းဆိုင်ရာသုံးဆွဲမှုတွေနဲ့ပတ်သက်လို့ထောက်ပြမှုတွေထဲမှာနှစ်စဉ်တိုးတောင်းလာတဲ့အပေါ်မှာလည်းထောက်ပြမှုတွေရှိနေတာပါ။ဒီလိုဖြတ်တောက်မှုအပေါ်ဝန်ကြီးဌာနဘက်ကပြန်လည်တုံ့ပြန်တာကကြိုးကြောင်စီလုံးမှုရှိပါရဲ့လားမင်္ဂလာတော်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးအောင်နိုင်ဝင်းကတော့အခုလိုတုံ့တက်ပြောဆိုသွားခဲ့ပါတယ
်ကျန်နဲ့ပတ်သက်ပြီးတော့စစ်ဆေးဖို့မရှိဘူးပေါ့ချင်းစစ်ကလည်းဒီတက်မတော်ဘက်ကပဲရှိတယ်ပေါ့ရဲဘက်တွေကဝင်ရှိလို့မရဘူးစစ်ဆေးတဲ့အခါမှာလည်းဒီလွတ်တော်တင်တဲ့အခါမှာလည်းအဲ့ဒါကလည်းဒီလွတ်တော်ကနေပြီးတော့တက်မတော်နဲ့ပတ်သက်တဲ့ဖွဲ့ထားတဲ့ကော်မတီပေါ့လူ15ဦးပါဝင်တယ်လွတ်တော်ကိုယ်စားလှယ်15ဦးပါဝင်ကြည့်သူတို့ပဲကြည့်ကုန်ရတယ်ပေါ့အဲ့ဒါတွေကိုအပြင်ကိုထုတ်ပေါ်ပြောကြလို့လည်းမရဘူးဒါဆိုတော့အဲ့ဒါလည်းနိုင်ငံတော်လျှို့ဝှက်ချက်ဥပဒေအရထုတ်ပြောလို့မရဘူးဆိုပြီးတော့ဖိတ်ထားတာမျိုးတွေရှိတယ်ပေါ့အဲ့တော့ဒီလွတ်တော်ကြီးတည့်ရက်လုံးဝမသိရဘူးဒီ15ရောက်ဝင်ကျင်တော့ကပုဂ္ဂိုလ်တွေပဲတီးကွင်းရတယ်ပေါ့ဘလို့သုံးဆွဲနေလဲသုံးစိတ်တရားထိရောက်မှုရှိရလားတကယ်တော့သုံးရလားအဲ့ဒါတွေကတော့ဘလို့မှမသိနိုင်ဖြစ်စိတ်လို့မှမရတာဘလို့လို့ဒီမလို့
ဒီနေ့အတွက်ဖြည့်စွက်ဘတ်ဂျက်ကိုအစိုးရကတောင်းခံလာတာဟာစုစုပေါင်း7,000,000,0003,000နီးပါးဖြစ်ပြီးလွှတ်တော်ရဲ့ငွေစင်းပူပေါင်းကော်မတီကတော့ဒီလိုတောင်းခံလာတဲ့ပမာဏတွေက7,800,000,000,000လောက်ကိုဖြတ်တောက်ဖို့လွှတ်တော်ကိုတင်ပြခဲ့ပါတယ်ရှင်ကျွန်မမိခါပါရန်ကုန်ကနေဒီသတင်းကိုပေးပို့ထားတာဖြစ်ပါတယ်ရှင်